မြန်မာပြည်သူတွေပေါ်မှာဆိုးရွားတဲ့အကြမ်းဖက်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေနဲ့ယူကရိန်းပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားကိုထောက်ပံ့သူတွေပေါ်မှာပြည်တွင်းဆိုးရွားကတန်းခတ်ပိတ်ဆို့မှုတွေထပ်ချလိုက်တဲ့ပေါ်မှာအားပေးထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်ရန်နေရာစီကိုစီးဆင်းနိုင်တဲ့ဝင်ငွေတွေကိုပြစ်မှတ်ထားပြီးတော့တန်းခတ်မှုတွေအပြင်သမ္မတပူတင်နဲ့နေဆက်တဲ့စစ်ဗိုလ်ချုပ်တွေရုရှားနဲ့မြန်မာလက်နက်ပွဲစားတွေကိုပြည်တွင်းဆိုးရွားကပြစ်မှတ်ထားပြီးတော့တန်းခတ်တဲ့အကြောင်းဇွန်လ16ရက်နေ့ကြာသပတေးတွင်တော့ကြေညာခဲ့ပါမြန်မာလီတဲ့အတွက်လေရင်အစိပ်ပိုင်းတွေပံ့ပိုးရောင်းချနေတဲ့အဖွဲ့အစည်းတွေပေါ်မှာပြည်ထောင်စုရကတန်ခတ်မှုအသစ်တွေချမှတ်ခဲ့တာပါဒီလိုတန်ခတ်လိုက်တဲ့အတွက်ရုရှားရဲ့လေကြောင်းဆိုင်ရာလက်နက်ပစ္စည်းတွေကိုအကြီးအကျယ်အားထားနေရတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားရရောက်တယ်လို့စစ်လက်နက်ပစ္စည်းတွေရောင်းချရာကနေပူတင်အကျိုးမြတ်ရနေတာကိုလည်းဖြတ်တောက်လိုက်ရရောက်မယ်ဆိုပြီးတော့ပြည်ထောင်စုရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာရဲ့တပ်ပြည်တွေကိုပြစ်မှတ်ထားပြီးတော့မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာအပါအဝင်ကျေပြတ်နဲ့ရဲစက်ကြမ်းကြုတ်မှုတွေကိုစနစ်တကျကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ရဲ့အစီရင်ခံစာထုတ်ပြန်ပြီးတော့မကြခင်ပါပဲဒီလိုပြည်ထောင်စုရကတန်ခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်လိုက်တာဖြစ်ပါတယ်အခုတန်ခတ်ပိတ်ဆို့ခံရတဲ့မြန်မာကုမ္ပဏီတွေကတော့ Simpex Trade Company Limited မြန်မာ New Era Trading Company Limited နဲ့ Sky Aviator Company Limited တို့ဖြစ်ကြပါရဲ့ရှင်